ပြည်ပြည်ဆိုင်ရာလုံးမှဖွဲ့ကြီးအဲလိုက112ချိန်မြောက်ညီလာခံမှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဖြစ်ဘယ်သူ့ကိုမှလက်မခံဖို့ဆုံးဖြတ်လိုက်ပါတယ်။2023ဂျော်လာ10နေစွဲနဲ့ထုတ်ပြန်တဲ့အဲလိုရဲ့မှတ်တမ်းစာပြတာ6ခန်းနဲ့8အထိမှာအခုလိုဖော်ပြထားတာ2022ခုနှစ်တုန်းကလည်းခုတိုင်းပဲဆုံးဖြတ်ခဲ့တာကိုမှတ်တမ်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံကိုကိုစားပြုတက်ရောက်ဖို့စစ်ကောင်းစီအလုံသမားဝင်ကြီးဥပွင့်စန်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အလုံသမားဝင်ကြီးနိုင်သူဝနာတို့ကမေလာထဲမှာကိုစလဲဖွဲ့အသီးသီးကိုအစိုးပြုတက်ပြခဲ့ကြတာပါကုလသမဂ္ဂထွေထွေညီလာခံအဘီလာမှာကျင်းပခဲ့တဲ့လူခွေကောင်းစီဆုံးဖြတ်ချက်အဒီနှစ်ထပ်မှာပဲကျင်းပခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ညီလာခံဆုံးဖြတ်ချက်အစရှိတဲ့အလားတူဆုံးဖြတ်ခဲ့တဲ့အစင်လာတွေကိုမြန်မာကိစ္စစဉ်းစားမှထည့်သွင်းစဉ်းစားခဲ့တယ်လို့ ILO ကပြောပါတယ်။ကိုစားပြုမှုနဲ့ပတ်သက်ပြီးအစိုးရတစ်ဖွဲ့ထက်မကပြားနေတဲ့အခြေအနေတွေမှာကုလသမဂ္ဂရဲ့အခြားအဖွဲ့အစည်းတွေဟာကုလသမဂ္ဂအထွေထွေညီလာခံရဲ့သဘောထားကိုထည့်သွင်းစဉ်းစားရမယ်ဆိုတော့1959နှစ်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုကိုးကားပြီး ILO ကအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့မှတ်တမ်းမှာပြောထားပါတယ်။